Hello.
မမကျွန်တော်ခင်ဗျောင်းဆိုးပါအမဒီအပိုင်းသွားခဲ့တဲ့မွန်ပြည်နယ်ခီးစဉ်ကြောင်းပြောပါဦးအမရဲ့လူလူရဲ့ခန်းစားချက်တွေဘာတွေများသိခဲ့ရလဲခင်ဗ
ျလူလူကတော့ကျွန်တော်တို့မေးဖြေလောက်ခါမှာတော့တံပြူစရာမှာရောမွန်မြန်မာမေးတဲ့မေးခွန်းတွေကတော့အဖွဲ့ကြီးပုံအခြေခံဥပဒေနဲ့ပတ်သက်တာတွေတော့ကျွန်တော်မေးကြပါတယ်နောက်ပြီးတော့6ပွင့်ဆိုင်ပေါ့နော်ဒါပြည်သူကစိတ်ကြိုးစားနေဝင်ရပါတယ
်ဟုတ်ကဲ့အဲ့တော့ဒီဖွဲ့စည်းပုံနဲ့6ပွင့်ဆိုင်ကိစ္စဟောနောက်ဆုံးအခြေအနေဘယ်လိုရှိပါသလဲခင်ဗျာ
နောက်ဆုံးအခြေအနေအဲ့တော့သမဂ္ဂကြီးရောတိတ်တော့6ပွင့်ဆိုင်ကိုတက်တက်ကြွကြချိန်ဝင်မရအောင်ဒါဆိုတော့အခုတိတ်ဒီဒုတိယအကြိမ်စီဝေးမခေါ်သေးဘူးဆိုတော့လေဒါတိတ်အားထက်မှမရှိဘူးလို့ပဲဒီလိုပဲတွေ့ရမှာအဲတော့ဟာမတို့သဘောတူထားတာအဲစွတ်တော်မတန်နေဒါမှမဟုတ်စွတ်တော်စကားစားဆိုနေအခုကစွတ်တော်စလာပဲတပတ်ကျော်သွားပြီလေဘာမှပြောတာဆိုတာအမှန်ကြားသည်ခွဲချဖို့ချေကဟုတ်လေပြုပြင်ပြောင်းလဲကိုလည်းစိတ်အားထက်သာမှမရှိဘူးနဲ့ပြောပါလေ
သမရာကြီးကအမတို့ဒီ6ပွင့်ဆိုင်ဆွေးနွေးပွဲလည်းလုပ်တယ်ပေါ့နော်ဒီပိုင်းနဲ့မှအဲ့ဒီရှင်းနေအဲ့ဒီနောက်တွင်မှာလည်းတခြားဒီလိုနိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့တချို့နေရာမှာတော်တော်များများတချို့နေရာမှာလည်းခန့်နေနေအဲ့လိုတွေ့တာရှိနေရောအဲ့တွေလုပ်နေတာအပြန်အလှန်အထောက်ပံ့ဖြစ်စေသလားဒါမှမဟုတ်အကျိုးသက်ရောက်မှုရောမဝေဝါးစေဘူးလားခင်ဗျာ
ဝေဝါးစေတာပေါ့အဲ့ဒီရည်ရွယ်ချက်ပဲနဲ့တူပါလေ
အမတို့အပထမချင်းဆွေးနွေးပွဲမှာထူးခြားချက်တစ်ခုကတကူးနဲ့တူကဒီပေ20လောက်ကြီးကွာကွာဝေးဝေးထိုင်နေကြတယ်တဝိုင်းနဲ့မှဒီလိုစုထိုင်နေတဲ့ပုံစံမျိုးမဖြစ်ဘဲနဲ့အဲ့လိုစီစဉ်ထားတာဘလို့အမမြင်လဲ
အဲ့ဟာလေအဲ့လိုဟိုတဝိုင်းနဲ့စုစုစီစီလုပ်ဖို့ဟာကိုလည်းစိတ်အားမထက်သာမှုနဲ့တူပါလေ
ဟုတ်ကဲ့မရဲ့မူတုံမှာ18ရက်နေ့ကအမပြောခဲ့တဲ့အချက်တွေထဲမှာလူငယ်တွေဟာစီးပွားရေးကြောင့်နိုင်ငံရေးကိုစိတ်ဝင်စားမှုနည်းသွားတယ်လို့ပြောတာကျွန်တော်ကြားလိုက်တယ်အဲ့ဒီပြဿနာကိုကျွန်တော်တို့လက်တွေ့ဘယ်လိုဖြေရှင်းကောက်မလဲခင်ဗျာ
အဲ့ဒါကတော့ချက်ချင်းတော့ဖြေရှင်းလို့မရဘူးပေါ့နော်စီးပွားရေးနဲ့နိုင်ငံရေးနဲ့ဆက်နွှယ်နေတယ်ဆိုတော့မတို့လူငယ်တွေသဘောပေါက်ဖို့လိုတယ်နောက်တစ်ခုကလည်းမအဲ့တုန်းကပြောသလိုပေါ့မတို့လူငယ်တွေဘက်ကကြည့်လို့ရှိလို့ရှင်နေဒါတိတ်ပြီးတော့အပြစ်ဆိုလို့တော့မရဘူးဒီကမ္ဘာလောကကြီးမှာလူချင်းချင်းတိတ်များတာကိုလူချင်းချင်းတိတ်များတဲ့ချာလူငယ်တွေမဟုတ်ပါဘူးလူကြီးတွေပါရုပ်ပိုင်းဆိုင်ရာအတွက်ကိုတိတ်လိုက်ကြတာပေါ့နော်အဲ့မှာရှင်းပြပါတယ်မတို့ငယ်ငယ်တုန်းကဆိုရင်တစ်သေးတွေမှာတော့မဘာရှိနိုင်လဲသေးပါတယ်ဆိုမှကာဒစင်အိမ်တလုံးပေါ့ဇနီးတရားစိတ်သင်းစားဒါဆိုရင်တစ်သေးကြီးပဲဒီလိုပဲတတ်မှတ်ကြတာပဲတခြားလူချင်းစရာတွေလည်းမရှိဘူးလေအခုခေတ်ကလူချင်းစရာတွေလည်းအများကြီးဆိုတော့ခလေးတွေမပြောနဲ့လူကြီးတွေတောင်မှတော့လူချင်းတွေကြတာအဲ့လောက်ကတော့ရှိမှာပေါ့
လူငယ်တွေမှာတတိနဲ့ရှင်နဲ့တတ်သိတွေရှိဖို့လိုတယ်လို့လည်းအမပြောသွားပါတယ်စင်ကျင်တုံတရားကျွန်တော်ဘယ်လိုပွားမလဲခင်ဗျ
အဲ့ဒါတော့ဟိုပောက်ကွင်းရှင်ရဲ့တုံ့ပြန်ဆုံးမမှုပေါ်မှာအများကြီးတည်တာပေါ့စင်ကျင်တုံတရားဆိုတော့ကိုယ့်ရဲ့ဗီဇာအရာပါတာလည်းအတိုင်းအတာတစ်ခုရှိတယ်ဈေးကနေပြီးတော့ပောက်ကွင်းရှင်ကနေပြီးတော့ပြုစုဆောင်ပေးတာလည်းရှိပါတယ
်ကျွန်တော်တတိထားမိတဲ့အချက်တစ်ခုကလူငယ်တချို့ကငွေကြေးအာဏာရှိတဲ့အတိုင်းဝိုင်းနဲ့အစဉ်ပြေအောင်ပေါင်းတင်ပြီးကိုကျိုးစည်းဘွားဖြစ်ထွန်းအောင်လုပ်နိုင်တာဟာအဓိကအရေးချင်းတရားတနည်းအားဖြင့်ပါဏတ်လိမ္မာမှုလို့သဘောထားနေကြတယ်ခင်ဗျအဲ့ဒီအယူဆရောအမဘယ်လိုမြင်
ကိုခင်မဆိုလူကြီးတွေကိုယ်တိုင်ကအဲ့လိုစိတ်ထားမှာလူငယ်တွေလည်းဒီလိုစိတ်ထားရှိမှာပေါ့ဒီလိုဟိုအာဏာရှိတဲ့ဩဇာရှိတဲ့ခွင့်ရေးပေးနိုင်တဲ့အတိုင်းဝိုင်းနဲ့တည့်အောင်ပေါင်းတာလူငယ်တွေဒီမှမဟုတ်ပဲလူကြီးတွေလည်းလုပ်ကြတာပဲ
ဟုတ်ကဲ့အဲ့တော့ဘယ်လိုဖြေရှင်းမလဲ
ဒါမျိုးကဖြေရှင်းဖို့ဆိုတာနေချင်းညာချင်းနဲ့မဖြစ်ဘူးဒါပေမဲ့ဒီလိုမှမှန်ကန်ကန်လူတဲ့ဘက်ကရက်ပြီးပေးမဲ့လူတွေပြုစုပြောင်းဖို့လိုတာပေါ့အဲ့တော့ဝါလို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုတာဒီလိုမျိုးတွေနဲ့ရက်တည်ခဲ့တာပဲအရည်ကြီးတဲ့အထက်မှာဟလာကိုယ်ထဲမှာတကယ်ကိုအနည်းနာခံပြီးတော့ဆွတ်လွတ်ပြီးတော့လုပ်ရက်လူတွေလေးရှိတာပဲမတော်ဖွဲ့ထဲမှာတောင်မှဒီနေ့တစ်ချိန်တစ်ခါမှာအဖွဲ့ချုပ်ထဲမှာနေလို့ရှိလို့ရှိရင်တော့အခွင့်အရေးရမယ်ဆိုပြီးဝင်လာတဲ့လူတွေလည်းရှိတာပဲဒါအလူဘာဝလေးကိုခင်ဗျာဆိုအဲ့တော့အားလုံးရုန်းကန်ရမှာပဲဒါမှလည်းမတော်အယုံကြည်ရှိတယ်မတော်ပြည်သူတွေရှင်းပြလို့ရှိလို့ရှိရင်သဘောပေါက်တယ်နောက်ခြေကန်အပြင်သဘောထားပုတ်တာမဟုတ်ပါဘူး
လူတွေစိတ်ထဲမှာဒီလိုမှန်တာဆိုပြောရတဲ့စိတ်ဓာတ်လှုပ်တဲ့လှုပ်တိုက်တာကိုမမေ့တဲ့စိတ်ဓာတ်ကိုကြိုးစည်းပွားလဲလူတိုင်းလုံမော်မှာဒါပေမဲ့အဲ့လိုဂုံတိတ်ခါရှိရှိလေးနဲ့တတ်နိုင်မြလဲတိုင်းပြည်အတွက်ဒီစိတ်ဓာတ်တွေပေါ်လာအောင်ကဒီလူကြီးဆိုတာအမတို့ဒီလွတ်တော်ပါမယ်အစိုးရပါမယ်ဇာရေးဆရာစသဖြင့်ပေါ့နော်ဒီပုံကိုယ်တွေအကုန်နိုင်ငံရေးသမားတွေအတွေးခေါ်ရှင်တွေအကုန်လုံးကလူငယ်တွေကိုဒါမှမဟုတ်မျိုးဆက်သစ်တွေကိုဒီလိုအမြဲတမ်းလိုလိုသတိပေးနှိုးဆော်တာတွေလုပ်ဖို့ရောဘယ်လိုပုံစံမျိုးတွေအစီအစဉ်တွေချရင်ကောက်မလဲခင်ဗျာ
သာတူညီတူဟန်နဲ့ပေါ့ဥမာဆိုစာရေးဆရာကြီးဆင်းတော့စာရေးကြီးအဖြစ်လို့ရမှာပေါ့ကျောင်းဆရာကြီးဆရာမကြီးဆင်းတော့ကျောင်းမှာကိုယ့်ရဲ့တပည့်တွေကိုကိုယ့်ကျောင်းသူကျောင်းသားတွေကိုသင်ပေးရမှာပေါ့နိုင်ငံရေးသမားဆင်းလဲနိုင်ငံရေးသမားပုံစံနဲ့ကိုယ့်ပုံစံနဲ့ကိုယ့်ပုံစံနဲ့လုပ်တော့ရမှာပဲအဲ့တော့ပတ်ဝန်းကျင်ရဲ့တံပိုးထားမှုတွေစံနှုန်းထားတွေအဲ့ဒါတွေကိုတော့ပြုပြင်ကျောင်းလဲတော့ဖို့ဆိုတာနောက်ဆုံးကြတော့ အစိုးရလုပ်တဲ့လူတွေကဥဆောင်ပြီးလုပ်ရမှာပဲ။စင်ညာရေးစနစ်ကလည်းဒီထက်မှပါရမှာပဲ
။ဟုတ်ကဲ့ခင်ဗျာ။ဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်ကလာတယ်လို့ပြောကြတဲ့လေးစီးဒုက္ခသည်တွေကိုအရင်ကတော့လက်မခံပဲပြည်ပြင်းမောင်းထုတ်တာပေါ့ခင်ဗျာ။ဒါပေမဲ့မလေးရှားနဲ့အင်ဒိုနီးရှားဝင်ကြီးတွေကသူတို့နိုင်ငံတွေလက်ခံတော့မယ်လို့ဆုံးဖြတ်လိုက်ကြောင်းဒီကနေ့ပြင်ချပါရခင်ဗျာ။ဒီဒုက္ခသည်ပြဿနာကိုအမဘလို့မြင်ပါသလဲခင်ဗျာ
။ဒုက္ခသည်ပြဿနာတော့ဒီကမ္ဘာလုံးမှာရှိတယ်ပေါ့နော်။အခုနောက်ဆုံးပြဿနာနဲ့ပတ်သက်လို့တော့အခုဗမာအစိုးရဘက်ကတော့ဗမာပြည်ကသွားတဲ့ဒုက္ခသည်တွေမှန်လို့ရှိရင်ဒါကိုကြည့်ရှုစောင့်ဆောင်မယ်ဆိုတဲ့သဘောပြောသားတော့အဲ့ဒါတော့ကြိုးစားမှာပဲ။ဒါကိုယ်နိုင်ငံကဟိုလူတွေဆိုလို့ရှိရင်ကိုတောင်းဝင်ရမှာပေါ့။ဒါနဲ့ကိုကဘုန်းကြီးစဉ်းစားမှာဒီကမ္ဘာလောကကြီးမှာဘာလို့ခုဒီလောက်တော့ဒုက္ခတွေဒီလောက်များနေလဲပေါ့နော်ဒုက္ခတွေတွေပေါ်ပေါက်ရခြင်းရဲ့အကြောင်းတွေကိုမတို့အဲ့ဒါတွေကိုစဉ်းစစ်ပြီးတော့ပြုပြင်ဖို့လိုတာပဲဟိုဒုက္ခတွေတွေဖြစ်ပြီးဒုက္ခတွေတွေဟိုရောက်ဒီရောက်ရောက်မှာအင်းမောပြတ်မှာစသဖြင့်ဘာလို့ ਆ မလဲဘယ်လိုအဆင့်ပြောင်းလို့ ਆ မလဲဆိုပြီးတော့စဉ်းစားတာတွေဟာတကယ်ပြဿနာရဲ့အရင်းအမြစ်ကိုဖြည်းဖြည်းရောက်ရောက်မကင်တွယ်နိုင်လို့ဖြစ်တာပေါ့
ဟုတ်ကဲ့မဒီဒုက္ခတဲ့ပြဿနာကျွန်တော်လေ့လာကြည့်တော့တချို့ကဒုက္ခတဲ့အစစ်တချို့ကဒုက္ခတဲ့အတုခင်ဗျာနောက်ပြီးတချို့ကြောက်လဲရောပြီးဥပမာပြင်ငွေကြီးနဲ့နိုင်ငံပြောင်းခြင်းနဲ့လူတွေကဒီဒုက္ခတဲ့ဆင်းနဲ့ဝင်ကြတယ်အခုတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့ဒီဗမာနယ်စပ်ကလူတွေအကြောင်းပြောနေကြတာပေါ့နော်တကယ်တော့ဒီအရင်မှာပဲနောက်ဆုံးအမေရိကကိုရောက်လာတဲ့ဒုက္ခတဲ့ပြည်ဖြစ်စေအမရဲ့အတုတွေနဲ့အစစ်တွေနဲ့ရောနေတယ်အဲ့တော့ဒုက္ခတဲ့စစ်စစ်တွေကိုထိထိရောက်ရောက်ကူညီဖို့ဆိုရင်ဘာတွေလုပ်သင့်တယ်လဲခင်ဗျာ
အဲ့ဒါလေးကတော့မမှန်ကန်ကန်စီစစ်ဖို့လိုတာပေါ့အဲ့ဒါလည်းမလွယ်ဘူးလေခေါင်းဆောင်ဆွဲအမေရိကလိုနိုင်ငံမှာတော့ကိုဖွန်ဆုကွန်ကပြောဆိုတော့နောက်ဆုံးကျတော့ဘာပြောတဲ့ကိစ္စလဲဒီဒုက္ခတွေကြီးမပေါ်လာအောင်လို့လုပ်ဖို့ပဲဒုက္ခတွေအစ်စ်တွေမရှိဘူးဆိုရင်လည်းအတုတွေကရောပြီးပေါ်လာစရာအကြောင်းမရှိဘူးလေအစ်စ်တွေရှိတော့မှအစ်စ်တွေနဲ့ရောတော့ပေါ်တော့ဒုက္ခတွေအတုတွေကလိုက်လာနိုင်တာ哦အပြီးတော့လေဒုက္ခတွေအတုဆိုတာဘာလဲအစ်စ်ဆိုတာဘာလဲဆိုတာလေဒါကလည်းတစ်ခါလေခွဲခြားလို့လည်းလွယ်တာမဟုတ်ဘူးလူတိုင်းလူတိုင်းဟာကိုယ့်ညီကိုယ့်ရေမှာကိုယ်အေးအေးချမ်းချမ်းလုံလုံချုံချုံနဲ့နေနိုင်လို့ရှိလို့ရှိရင်ဘယ်သူကထွက်သွားခြင်းမှာလဲ။ဒါကြောင့်ဟိုပြောတာပေါ့ဒုက္ခတွေတွေဖြစ်လာရခြင်းရဲ့အဲ့ဒီဇင်းမြစ်ကိုရအောင်ရှာပြီးတော့အဲ့ဒီမှာကုရမှာပဲ
။အမပြောတော့ဇင်းမြစ်ဆိုတော့ကျွန်တော်မြင်တဲ့ဇင်းမြစ်တခုတော့ဆင်းရဲမှုပါတယ်။နောက်တစ်ခုကဥရောပဘက်မှာဖြစ်စေတကဘာလုံးမှာဒီလိုထွက်ပြေးနေကြတဲ့လူတွေတနေရာတနေရာတရားမဝင်နည်းနဲ့ပြောင်းရှိဖို့ကြိုးစားနေတဲ့လူတွေဟာသူတို့ဟာဒီတနည်းအားဖြင့်လူနည်းစုတွေအနှိမ်ခံသူတွေအဲ့တော့ဆိုပါတော့ဒီလူနည်းစုတွေရဲ့ပြဿနာတွေကိုတက်ဆိုင်ရာနိုင်ငံတွေရဲ့ကုလသမဂ္ဂအခမအကြီးတွေပြောနေမှုပဲနဲ့လက်တွေ့လုပ်နိုင်မှုဆိုဘယ်လိုစိတ်ထားမျိုးတွေအမြင်နေရှိတဲ့တယ်လဲခင်ဗျာ
လူနည်းစုပြဿနာတွေမရှိဘူးဆိုတာလူများစုတွေကစိတ်ထားမှာမဟုတ်လို့လားအဲ့ဒါကြောင့်မဟုတ်လို့နောက်ဆုံးတော့တွင်တွင်ဆုံးမှမဟုတ်ပဲပေါ့သို့သောပြောသွားလို့ပဲပေါ့မတော်နိုင်ငံမှာဆိုလို့ရှိရင်ဟလာကိုတယောက်ထဲရဲ့ချမ်းသာမှုအတွက်ကိုမိသားစုရဲ့ချမ်းသာမှုအတွက်ကိုကိုယ့်ရဲ့အစုအဖွဲ့အတွက်ချမ်းသာမှုအတွက်ရှေ့တန်းမထားတဲ့နဲ့အားလုံးအတွက်အရှင်ပြည်မဲ့လမ်းကိုရှာသတ်ဖို့ဆိုတာလေဒါနဲ့နောက်ဆုံးကြတော့လူအတိုင်းဝိုင်းတစ်ခုရဲ့စံနှုန်းစံတာတွေတဲ့မှာပါဖို့ကလိုတာပဲတချို့နိုင်ငံတွေမှာဆိုရင်ပို့ပြီးတော့ပရဟိတစိတ်ဓာတ်တွေရှိတယ်ဘာဖြစ်လို့စိတ်ဓာတ်အဲ့လိုတွေရှိလဲဒါသူတို့အစဉ်အလာသမိုင်းအရာကိုဒီလိုစိတ်ဓာတ်တွေကိုအားပေးခဲ့တာရှိလို့လေဒါရီအပေးရမယ်ဒါရီတုံသိမ်းရမယ်လွယ်မှာတော့မဟုတ်ဘူးလူဆလောဘဒေါသမောဟရှိပြီးသားလေဒါပေမဲ့လောဘဒေါသမောဟလူတိုင်းမှာရှိလို့ကဲရှိပါစေတော့ဆိုပြီးပြစ်ထားလို့တော့လည်းပဲဖြစ်မယ
်အမတကုရှိတာတခါမှကျွန်တော်တို့ကလူနည်းစုတွေကပြောကြတယ်လူများစုတွေကသူတို့နှိမ်နေပေါ့ဘာသာရေးလူမျိုးရေးရတပြိုင်တည်းမှာလူနည်းစုတွေဘက်ကဆိုတဲ့ပုံကိုတရားတခါကြီးကအစွန်းအယမ်းရောက်ပြီးတော့မဟုတ်တဲ့တဲ့ရင်နေဆိုပါတော့အခုဒီနောက်ဆုံးဒုက္ခတဲ့ကိစ္စမှာဆိုလဲတချို့အဖွဲ့အစည်းတွေပြောကြတာအာအကုန်လုံးကဒီမြန်မာနယ်စပ်ကရခိုင်ပြည်နယ်ကထွက်ပြေးတဲ့ရိုဟင်ဂျာတွေမွတ်စလင်တွေသဘောမျိုးပြောကြတယ်တကယ်တော့ဒီကိစ္စမှာဗမာဘက်ကလူတွေလည်းပါနိုင်တယ်လို့ဘင်္ဂလားဒေ့ရှ်ချလူတွေလည်းပါနိုင်တာပဲအလွန်ကျွန်ပြောတဲ့အခါမှာလူနည်းစုနဲ့လူများစုကြားမှာဆက်ဆံရေးတွေကပိုပြီးဝေးသွားဖို့ပဲရှိတယ်လို့ကျွန်တော်မြင်တယ်ညှိနှိုင်းလို့ရမှာမဟုတ်ဘူးခင်ဗျာအဲ့တော့ concept ပေါ့
ဒါကမှအနည်းပဲပြောတာပေါ့ဒါအမုန်းတရားတွေကိုအားပေးလို့ရှိရင်ဒီလိုပဲဖြစ်မှာပဲ။နောက်အမုန်းတရားနဲ့အကြောက်တရားဆိုတာလည်းအများကြီးဆက်နွှဲနေပါလေ။ဒါကြောင့်လူတွေဟာစိတ်လုံခြုံမယ်စိတ်လွတ်လပ်မယ်ကိုယ့်ဘဝအတွက်ဆိုရင်ပူပန်မှုတွေနည်းမယ်ဆိုလို့ရှိရင်အမုန်းတရားတွေလည်းအများကြီးနည်းသွားမှာပါ။အဲ့တော့ဟိုဘက်ဒီဘက်နှစ်ခုစလုံးကြည့်ပြီးတော့လုပ်ရမှာပေါ့။ဟာအနည်းပဲပြောတယ်ဒီမိုကရေစီကိုဘာဖြစ်လို့မှတို့လိုလားလဲဆိုတာဒီမိုကရေစီစနစ်က၆ပြည့်ကင်းတဲလဲစင်မဟုတ်ပေမဲ့လွတ်လပ်ရေးရောလုံခြုံရေးရောညံ့ညတ်တာတံပိုးထားတယ်။အနာရှင်စနစ်ကတော့လုံခြုံရေးလုံခြုံရေးတည်ငြိမ်ရေးတည်ငြိမ်ရေးဆိုပြီးတော့တခါလေလွတ်လပ်မှုတွေအားလုံးဖြစ်တော့တာပဲ။အရန်လွတ်လပ်မှုပေးထားလို့ရှိရင်လည်းတချို့လူတွေကဒါကိုအခွင့်အရေးယူတတ်တယ်။အဲ့တော့ဒီနှစ်ခုကတော့အားလုံးကလုံခြုံရေးရောလွတ်လပ်ရေးရောကြောက်အောင်လို့စိတ်ကွင်းဖျားမြင်းမြအောင်လုပ်သွားမှာပဲ။လူအတိုင်းအတိုင်းမှာဒီလိုရှိနိုင်မယ်ဆိုရင်အ ကြောက်တရားတွေအမုန်းတရားတွေဟာနည်းသွားမှာပဲဒါမင်းအမှန်ပြောရမယ်ဒီဟာကြီးကအများပဲစစ်ကြိုးစားနေရမှာပဲဒါနတ်ပြေမှမဟုတ်ပဲဒီနေ့တစ်ချိန်တစ်ခါမှာဘာမှပြဿနာမရှိဘူးလောဘဒေါသမောဟတွေတောက်သွားတဲ့အချိန်ကြီးရောက်မယ်ဆိုတော့ဒါတော့မဖြစ်ပါဘူးအများပဲဒီဟာတွေနည်းသွားအောင်လို့ကြိုးစားနေကြရမှာပဲ
မိုက်ဒီလူရဲ့တိုးပွားမှုထိန်းချုပ်တဲ့ဥပဒေကိုအမှဘယ်လိုသုံးသပ်ပါသလဲခင်ဗျာ
အဒီဟာနဲ့ပတ်သက်လို့ဟိုတနေ့ကဒီအောင်သူ့လွှတ်တော်မှာဆွေးနွေးလေအဲ့မှာစိတ်ဝင်စားစရာကောင်းပါလေအဲ့တော့ကျမတို့ကိုယ်စားဒေါက်တာဒေါ်မေဝင်းမြန်ကနေပြီးတော့ဘာဖြစ်လို့ဒီဟာကိုကျမတို့မထောက်ခံလဲဆိုတာကိုတင်ပြပါတယ်အမျိုးသမီးတွေနဲ့ပတ်သက်လို့ခွဲခြားမှုရှိတာနောက်ပြီးနိုင်ငံတကာလက်မှတ်ထိုးထားတဲ့ဒီ convention တွေဘာတွေနဲ့မကိုက်ညီတာဟိုဥပဒေနဲ့မကိုက်ညီတာတွေတောင်ပါတယ်ဖွဲ့စည်းပုံချင်းကဥပဒေထဲမှာညှိတိရှိကိစ္စတွေဘာတွေဆိုတော့အဲ့ဒါတွေကိုဒေါ်မေဝင်းမြန်ကရှင်းသွားတဲ့ခါကျတော့ဒုတိယရှင်းနေချုပ်ကနေပြီးတော့ပြန်ပြီးတော့ရှင်းတာဒီလိုဘယ်နှစ်နှစ်ကြာမှနောက်ကလေးတယောက်ယူသိနေစသဖြင့်အဲ့ဒါတွေဟာသူတို့တွေကနေပြီးတော့ဒါအကြံပြုတဲ့သဘောပါပေါ့နော်ဒီလိုအတိုင်းမလိုက်နာလို့လဲဘာမှအရေးယူမှာမဟုတ်ပါဘူးဓာတ်ပေးတာဘာတွေလဲရှိတာမဟုတ်ပါဘူးဆိုတော့အဲ့ဒီသဘောနဲ့တော်တော်ကြေကြေဝဝင်ရှင်းပြသွားပါလိမ့်ရှင်းပြသွားတော့ဒီမှာပါလေနည်းနည်းအားအားတင်သွားတော့ပေါ့နော်ဥပဒေဆိုတာဟာတက်ရောက်မှုရှိရမယ်လေသူကလိုက်နာရမယ်ဆိုတဲ့သဘောမဟုတ်ပါဘူးပေါ့ကိုလိုက်နာခြင်းလိုက်နာဖို့သူက guideline အနေနဲ့ဒီလိုပေးတဲ့သဘောမျိုးပါဆိုတော့အမားရဲ့စိတ်ချက်မှာတော့ဒါဥရရဲ့လက္ခဏာရတဲ့နေမကိုက်ဘူးပေါ့တော့လူတော်နာရီကဤကိုယ်တိုင်ကလည်းပြောတယ်ဒီဟာပညာဘေးလိုဖြစ်နေတယ်ပေါ့နော်ဒါတို့တော်ညာလည်းတွတ်တော်ကိုတက်လာတာတော့ဥပဒေကျမ်းအရင်နဲ့တက်လာတယ်ဆိုတော့လေလူတော်ကနေပြီးတော့မဲခွဲဆုံးဖြတ်ပါဆိုတော့မဲခွဲဆုံးဖြတ်တော့အများစုကသဘောတူလို့ဒီကြည့်လိုက်တယ်ပေါ့ဒါနဲ့ဒါဥရရဲ့လက္ခဏာရတဲ့နေလည်းမကိုက်ဘူးအပညာဘေးပေါ့နော်ဒီလိုသားစစ်ချပုံချမ်းနေသားစစ်ချတာဘာလို့အကျိုးရှိရပါတယ်ဆိုတာဒါရီကကျမရဲ့ဝင်ကြီးဌာနနဲ့တခြား CSO တွေ NGO တွေကနေပြီးတော့ပညာရေးအစီအစဉ်တွေအနေနဲ့လုပ်ရမယ့်ကိစ္စတွေပဲအဲ့ဒါမလိုက်နိုင်ရင်လည်းရပါတယ်ဆိုတော့အဲ့ဒါဥပဒေပြဋ္ဌာန်းမှုလိုသလားလို့ဥပဒေဆိုလိုက်နာရမယ်လေမလိုက်နာလို့ရှိရင်အရေးယူမယ်ပေါ့သူဥပဒေရဲ့သတ်မှတ်ချက်အရဒီလိုလည်းမဟုတ်ဘူးတဲ့ဒါဘာကကောင်းနေဆိုပြီးညွန်ပြတဲ့သဘောမျိုးဆိုတော့ပညာပေးတယ်ဆိုတာဥပဒေမှမဟုတ်ပဲပညာပေးတယ်ဆိုတော့စာအုပ်တွေလည်းရေးလို့ရတယ်ဒီမှာကိန်းနဲ့လည်းအစိုးရဌာနကြီးကလိုက်ပြီးတော့ပြည်သူတွေကိုဆော်အောလို့ရတယ်
။အဲ့တော့အခုအမတို့ဥပဒေကတော့အတီတော့ပြုလိုက်ဒါပေမဲ့ဥပဒေမှာ binding ကိုအရေးယူမှာတော့မပါဘူးပေါ့။အ
ဲ့ဒါဟုတ်တယ်။အဲ့ဒါကြောင့်ပြောတာ။ဘာဖြစ်လို့ဥပဒေအနေနဲ့ပြတ်သားနိုင်မှာကိုဘာလည်းသိနာမလဲ
။ဒါဆိုလို့ရှိရင်အဲ့လွှတ်တော်အမအများစုကရောဘာကြောင့်ထောက်ခံကြတယ်လို့မထင်နဲ့
။မသိဘူး။တို့ NLD ကိုလည်းတည်းကတော့မထောက်ခံဘူးပေါ့
။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်တယ်ခမချွေ။